Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ16ရက်စနေနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 18 kHz 1683ည line meter 19 kHz 15563ညနဲ့ line meter 25 kHz 11965တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့သတင်းတွေကိုကိုရနိုင်နဲ့ကျမအနောက်လောက်ပြောပြမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရဲ့လွှတ်တော်ကြားနာပွဲမှာရှာထုတ်ကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကို Trust မေးမြန်းနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တက်ခဲ့ပါတယ်အမေရိကန်ကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်ကြတဲ့အီရန်ပြည်သူတွေဒီကနေ့လမ်းမထွက်ဆန္ဒပြလာပါတယ်တရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်အကြမ်းဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမအောင်လုပ်ပါဆိုပြီးတက်ရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နှိမ်နင်းမှုတွေတိုးပြီးလှုပ်ဆောင်မဲ့ပုံတွေ့လာရပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရသေးရောင်မြို့နယ်တဲကအစိုးရတပ်ရင်းသုံးခုကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသတိပေးပစ်ခတ်ခဲ့တယ်ဆိုပေမဲ့ဒီလက်နက်ကြီးကြီးတွေဟာအနာဂတ်ရွာတွေကိုသွားထိတယ်လို့စစ်ဖက်ပြောခွင့်ရကပြောပါတယ
်အသိထောင်ရဲ့အရှိတ်ဘက်မှာသွားတဲ့ကုန်နေရာတွေလှမ်းကြည့်တဲ့အခါမှာသူတို့ကြည့်လိုက်တဲ့ဘုံကပြက်နေရာကိုမကြဘဲနဲ့နနောက်ကိုရှည်ရွာပြစ်ရွာအောင်အိုက်နာမှာကြတော့အောင်ရခိုင်တော့ဒီမှာခြောက်ဦးတော့ဆန်ရတယ်လို့သိရ
စစ်ဘေးရှောင်ပြည်သူတရားကျော်လောက်ကိုတော့စစ်ဘေးလွတ်ရာချင်းပြည်ကိုစစ်ချင်းပြည်နယ်အစိုးရကနေရာချထားပေးလိုက်ပါတယ်ရခိုင်ဒေသထဲမှာပဲရေနက်စိတ်ကန်နဲ့အထူးစီးပွားရေးဆောင်ရှိလာရင်ဒေသခံတွေစီးပွားရေးဖွံ့ဖြိုးလာနိုင်သလားဆိုတာလည်းသိရမှာပါအခုတော့ထိတ်တန်းရောက်သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရေးလွှတ်တော်ဌာနပွဲမှာရာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမယ်ရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်က Twitter ကနေဝေဖန်တိုက်ခိုက်ခဲ့ပါတယ်မရင်းရိုဗာနိုဗစ်သွားခဲ့သမျှနေရာတိုင်းအခြေအနေဆိုးသွားသလိုသူအလုပ်ဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားသလဲကြည်ပါဆိုပြီးတော့သမ္မတထရမ့်ကရေးတာပါအဲ့ဒီနောက်ယူကရိန်းသမ္မတဇလန်စကီနဲ့ဒုတိယအကြိမ်ဖုံးပြောချိန်မှာယူကရိန်းသမ္မတဖက်ကသံအမတ်ကြီးယူနာယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြို့တဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးတော့လဲသမ္မတထရမ့်က Twitter မှာရေးသားခဲ့တာပါဒါပေမဲ့အဲ့ဒီအချက်ကမမှန်ပါဘူးသမ္မတထရမ့်ရဲ့ Twitter ကရေးသားချက်ကိုအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကတက်တေတူဖြစ်တဲ့ Miss Yovanovich ကိုမေးမြန်းနေတဲ့အချိန်မှာပဲသူ့ကို American သမ္မတကကြောက်လန့်အောင်လုပ်နေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ်ဒီလောက်ရဟာ Democrat အောက်လွှတ်တော်ကော်မတီကမေးမြန်းနေတဲ့တက်တေတွေကိုသမ္မတထရမ့်ကထိုးနဲ့တိုက်ခိုက်လိုက်တဲ့နောက်ဆုံးလောက်ရတစ်ခုလည်းဖြစ်ပါတယ်သမ္မတထရမ့်ကတော့တက်တေတွေကိုသူထိတ်လန့်အောင်လုပ်နေတာမဟုတ်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တယ်လို့ပဲ Democrat တွေဖက်ကသာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတံပြန်ဆွဆွဲခဲ့တာပါတက်တေတွေကိုလည်း Republican အမတ်တွေမေးမြန်းခွင့်မပေးသလိုသူတို့ဖက်ကတက်တေစင်ကိုခွင့်လည်းမပြုဘူးလို့သမ္မတထရမ့်ကမနေ့တောက်ကြားနေမှာပြောဆိုခဲ့တာဖြစ်ပါတယ
်။ Israel နဲ့ Palestine စစ်သွေးကြောအဖွဲ့ Islamic Jihad တို့ကြာတော်ရင်းကအပြစ်ခံရဆဲထားပေမဲ့လည်း Gaza မှာရှိတဲ့ Hamas စစ်သွေးကြောအဖွဲ့ကိုလေကြောင်းကနေဒီကနေ့မှတိုက်ခိုက်ခဲ့တယ်လို့ Israel ဘက်ကပြောလိုက်ပါတယ်။ Gaza ကမ်းမြောင်ဒေသကနေ Israel နဲ့မိတဲ့ကိုဒုံးကျည်နှစ်ဆင်းနဲ့တိုက်ခိုက်ပြီးတဲ့နောက် Israel ဘက်ကညာတွင်းချင်းပဲလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်တယ်လို့ Israel စစ်တပ်ကပြောပါတယ်။ဟမတ်စ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကိုတော့သူတို့ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးစနစ်နဲ့ဟန်တားနိုင်ခဲ့တယ်လို့အစ္စရေးကဆိုပါတယ်။ပါလက်စတိုင်းစစ်သွေးကြောင့်အစ္စလာမစ်ဂျီဟာအဖွဲ့နဲ့အစ္စရေးကမှဒီနှစ်ဖက်တင်းမာမှုတွေမြင့်တက်လာခဲ့ပြီးတဲ့နောက်ပြစ်ရဖို့သဘောတူခဲ့တာပါ။အဲဒီနှစ်ဖက်အပြစ်ပြန်လည်ပစ်ခတ်မှုတွေအတွက်မှာပါလက်စတိုင်း34ယောက်သေဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့ထိခိုက်သေးဆုံးမှုမရှိဘူးလို့ဆိုပါတယ်။အစ္စလာမစ်ဂျီဟာအဖွဲ့ဟာဂါဇာကပါလက်စတိုင်းစစ်သွေးကြောတွေဖွဲ့ထဲမှာဒုတိယအင်အားအကြီးအမားဆုံးဖြစ်ပါတယ်။နေဆက်မှာတင်းမာမှုတွေမြင့်တက်ရတာဟာအစ္စရေးဘက်ကအစ္စလာမစ်ဂျီဟာအဖွဲ့ရဲ့ခေါင်းဆောင်ကိုတပ်ပစ်ခဲ့တာကြောင့်အဲ့ဒါကိုလက်တုံပြန်ရကနေတင်းမာမှုတွေဖြစ်တာလို့လည်းဆိုထားပါတယ်။ဂါဇာဒေသမှာအင်အားကြီးဆုံးအဖွဲ့ကတော့ဟမတ်စ်အဖွဲ့ဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံကချမှတ်ထားတဲ့တံခါးပိတ်ဆို့မှုတွေကြောင့်စီးပွားရေးကျဆင်းလာတဲ့အီရန်နိုင်ငံမှာလောင်စာစီစဉ်နှုန်းတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလမ်းမထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေလည်းအပြစ်တင်ပြောဆိုမှုတွေထွက်ပေါ်လာတာပါ။အစိုးရပိုင်း National Iranian Oil Production Distribution Company ကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဉ်နှုန်းတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဉ်နှုန်းတွေကိုတလီတာ80ကနေ 73ဆင့်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။ခွဲတန်းကြရောင်းချပေးမယ့်အစီအစဉ်တစ်အရာကိုပိုင်ကားတစ်စင်းအတွက်ဈေးနှုန်းသင့်တဲ့တလကိုလီတာ60ဝယ်ယူခွင့်ရကြမှာဖြစ်ပါတယ်။ခွဲတန်းရတာအထက်ပိုးပြီးတော့ဝယ်ယူမယ်ဆိုရင်တော့လောင်စာစီ1လီတာကို26ဆင့်အထိပေးကြမှာပါ။ဈေးနှုန်းအသင့်နဲ့ Siri ကိုအခုလိုခွဲတန်းကြဝယ်ယူခွင့်ရမယ်စနစ်တကအီရန်နိုင်ငံထဲက3ပုံတပုံလောက်ရှိတဲ့နွမ်ပါတဲ့ပြည်သူတန်း60ကိုငွေကြေးထောက်ပံ့ပေးဖို့ဖြစ်တယ်လို့သူသမ္မတမိုဟာမက်ဘာရှာနိုဘတ်စ်ကနိုဘတ်ရဲ့အပြောကိုကိုးကားပြီးတော့အီရန်အစိုးရရုပ်မြင်သံကြားဌာနကကြေညာတော့ပါတယ်။လာမယ့်ဆယ်ရက်အတွင်းငွေကြေးထောက်ပံ့ပေးတော့မှာဖြစ်တယ်လို့လည်းသူသမ္မတကပြောပါတယ်။ဒါပေမဲ့လည်းအီရန်နိုင်ငံသားအတော်များများကတော့ဒါကိုလက်မခံကြသလိုပဲစီးပွားရေးခက်ခဲနေတဲ့အချိန်မှာသူတို့အပေါ်ပို့ပြီးတော့ဝင်ပြီးအောင်လုပ်တဲ့လုပ်ရလို့ရှုမြင်နေကြတာလည်းဖြစ်ပါတယ်။အီရန်နိုင်ငံရဲ့အဓိကဝင်ငွေဘဏ္ဍာဖြစ်တဲ့ရေနံတင်ပို့မှုအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့မှုခဲ့တန်ခပိတ်ဆို့ခဲ့တာကြောင့်ဒီနှစ်ထဲအီရန်ရဲ့စီးပွားရေး900ခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကထက်တန်းကျောင်းတစ်ခုမှာလူတွေကိုတနက်နဲ့ဖြစ်ပြီးကိုကိုကိုလည်းပြန်ပစ်ပြီးတော့ဆုံးစီရင်သွားတဲ့ဆယ်ကျော်သက်အရွယ်ကျောင်းသားဟာအဲ့ဒီတနက်ဒဏ်ရာနဲ့တောက်ချနေကထိဆုံးသွားခဲ့ပါတယ်။အသက်16နှစ်အရွယ်နသန်နီယယ်ဘာဟောက်ဟာတောက်ချနေနေ့လယ်ကဆေးရုံမှာထိဆုံးသွားခဲ့ပြီးတော့ထိဆုံးချိန်မှာတော့သူ့မိခင်ကဘေးနားမှာရှိနေခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဘာဟာဟာသူတက်နေတဲ့ဒီ Santa Clara ထထတန်းကျောင်းမှာကျောင်းသား9ယောက်ကို45မမပြောင်းတူတနက်နဲ့ပြစ်ခဲ့ပြီးတော့အဲ့ဒီပြစ်ခတ်မှုကြောင့်15နှစ်အရွယ်ကျောင်းသူတဦးနဲ့14နှစ်အရွယ်ကျောင်းသားတဦးတည်းဆုံသွားခဲ့ပါတယ်။ဘာဟာဟာအဲ့ဒီနေ့ကဒီအသက်16နှစ်ပြည့်တာဖြစ်ပြီးတော့သူဟာနောက်ဆုံးကြံတဲ့ကြည်တောင်းနဲ့သူ့ရဲ့ဦးခေါင်းကိုသူ့ဘာသာသူပြစ်ခဲ့တာပါ။ရဲတပ်ဖွဲ့ဘက်ကတွေ့ဆုံမေးမြန်းမှုတွေ40ကျော်လောက်လုပ်ခဲ့ပေမဲ့ဘာကြောင့်အခုလိုပြစ်ခတ်ရသလဲဆိုတာကိုအခုချိန်ထိမသိရသေးဘူးလို့အလီခရိုင်ရဲတပ်ဖွဲ့မူရဲတပ်ဖွဲ့ရဲ့တင်မှုတည်ခင်းဌာနရဲ့ဘိုးကြီးဒီကန်ဝက်နာကသတင်းတော့ဒီကိုမနေ့ကပြောပါတယ်။ဒါပြင်သူ့ကိုတတ်သိရတဲ့အကြောင်းကိုလည်းရေးသားထားတာမျိုးမရှိဘူးလို့ဆိုပါတယ်။ဘာဟာအလီမြူနဲ့မိုင်50လောက်အကွာမှာရှိတဲ့စန်ဒကလာမြူကဆော့ဂတ်ဂျီထက်တန်းကျောင်းအပြင်ဘက်မှာပစ်ခတ်ခဲ့တာဖြစ်ပြီးတော့သူဟာပြစ်မှတ်တိတိကျကျမရှိဘဲထွေးတဲ့သူကိုပစ်ခဲ့တာဖြစ်ကြောင်းဒါပြင်သူ့မှာအနိုင်ကျင့်ခံရတာမျိုးတွေလည်းမတွေ့ရဘူးဆိုပြီးတော့ခရိုင်ရဲရာရှိ Alex Villanova ကပြောပါတယ်ခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တိယသမရရှီချင်းပင်ကဟောင်ကောင်ကအကြမ်းဖက်မှုတွေရပ်ပြီးတော့တရားဥပဒေစိုးမိုးအောင်လုပ်ပါဆိုပြီးတိုက်ရိုက်တိုက်တွန်းချက်ထွက်လာပြီးတဲ့နောက်မှာတော့ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြသူတွေအပေါ်နှိမ်နှင်းမှုတွေတိုးပြီးတော့လှုပ်ဆောင်မဲ့ပုံရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဖိနှိမ်မှုတွေတိုးလှုပ်လာပြီးတော့ဆန္ဒပြသူတွေဖက်ကလည်းနှောက်ဆမပေးဘူးဆိုရင်တော့တင်းမာမှုတွေတိုးလာနိုင်ခြေရှိတယ်လို့ဟောင်ကောင်စီးပွားရေးကိုပါပိုးပြီးတော့ထိခိုက်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဘရာဇီးနိုင်ငံကညီလာခံတစ်ခုကိုတက်ရောက်နေတဲ့သမ္မတရှိကဟောင်ကောင်မှာထပ်တလဲလဲဖြစ်ပေါ်နေတဲ့အစွန်ရောက်အကြမ်းဖက်မှုတွေဟာ One Country Two System တနင်္ဂနွေစနစ်နှမျိုးဆိုတဲ့အစီအစဉ်ကိုထိခိုက်လာနေပြီလို့ကြာရာပရင်းကပြောဆိုသွားတာကိုတရုတ်အစိုးရပိုင်း People's Daily သတင်းကဖော်ပြခဲ့တာပါဟောင်ကောင်အတွက်လက်ရှိအရေးအကြီးဆုံးအလုပ်ကအကြမ်းဖက်မှုတွေအဆုံးသတ်ပြီးတော့တရားဥပဒေစိုးမိုးရေးရှိအောင်လုပ်ဖို့ဖြစ်တယ်လို့သမ္မတရှိကပြောဆိုခဲ့ပါတယ်အကြမ်းဖက်ရာဇဝတ်သားတွေလို့ဆိုတဲ့သူတွေကိုဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟောင်ကောင်ရဲဌာနနဲ့တရားရေးဌာနကကင်တွယ်တဲ့လုပ်ရအပေါ်အားပေးထောက်ခံကြောင်းလည်းသမ္မတရှိကထည့်သွင်းပြောဆိုသွားတာပါဒီအတော်အတွင်းမှာပဲသတင်းတပတ်နေပါကြရဲတို့ဝိုင်းထားတဲ့တက်ကတိုရီအဆောက်အုံတွေထဲကနေကျောင်းသားတွေနဲ့ဆန့်ကျင်ဆန္ဒပြသူတွေဒီကနေ့အစောပိုင်းမှာပဲထွက်ခွာသွားကြပါတယ်ဒါပေမဲ့လည်းအဓိကတက်ကတိုဝင်းကြီးတခုကတော့ဆန္ဒပြသူတွေကဆက်ပြီးတော့ထိန်းချုပ်ထားတာပါလူရဲခုနှစ်တန်းခွဲရှိတဲ့ဟောင်ကောင်မြို့ကအချို့အစိတ်ပိုင်းတွေမှာတွားရိပ်လာရခက်ခဲနေစေဖြစ်တယ်လို့ကျောင်းတွေတက်ကတူတွေကိုလည်းခုထိဆက်ပြီးတော့ပိတ်ထားပါဗျာ
။သီရိလင်္ကာနိုင်ငံမှာသမ္မတရွေးကောက်ဖွဲ့ကိုဒီကနေ့မှချင်းပနေပြီးတော့သီရိလင်္ကာနိုင်ငံသားတွေလည်းမဲယုံတွေကိုတွားပြီးတော့မဲဖိနေကြပါတယ်။သမ္မတနေရာအတွက်လွန်ခဲ့တဲ့ဆယ်နှစ်ကသီရိလင်္ကာတောင်ပိုင်းကတမီးကြားသဘုံတွေကိုနှိမ်နှင်းတဲ့နေရာမှာသီရိလင်္ကာစစ်တပ်ကိုဦးဆောင်ခဲ့တဲ့ကာကွယ်ရေးဝန်ကြီးဟောင်ကိုတာဘာယာရာဂျာပါစာနဲ့သီရိလင်္ကာအစိုးရအဖွဲ့ရဲ့ဝန်ကြီးစာချစ်ပရီမာဒါစာတို့နှစ်ယောက်အကြိတ်နယ်ဖြစ်နေကြတယ်ဆိုပြီးတော့နိုင်ငံရေးသမားတွေနဲ့အကဲခတ်တွေကပြောပါတယ်ရာဂျာပါစာကတော့သူနိုင်ရခဲ့ရင်သီရိလင်္ကာနိုင်ငံရဲ့လုံခြုံရေးကိုအပြောင်းအလဲတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်သီရိလင်္ကာနိုင်ငံမှာ IS Islamic ဆွေးရောက်တွေက Easter ပွဲတော်တွင်တိုက်ခိုက်ခဲ့တာကြောင့်လူ150ကျော်တည်ဆုံးခဲ့ပြီးတဲ့နောက်မှာသီရိလင်္ကာနိုင်ငံရဲ့လူများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်ဆင်ဟာလီလူမျိုးတွေရဲ့စိုးရိမ်မှုကိုအခြေခံပြီးတော့လုံခြုံရေးစနစ်ကိုအပြောင်းအလဲတွေလုပ်ပေးမယ်ဆိုပြီးတော့ရာဂျာပါစာကမဲဆွယ်စည်းရုံးနေတာဖြစ်ပါတယ် ပရီမာဒါဆာကတော့ခြေလက်ဒေသတွေကိုအဓိကမဲဆွဲစီးရုံနေပြီးတော့အင်အားအစီအစဉ်တွေချောင်းဝတ်ဆောင်တဲ့အပြင်အမျိုးသမီးတွေအတွက်လည်းလောက်စင်အသုံးဆောင်ပစ္စည်းတွေအထိပါအခမဲ့ပေးသွားဖို့မဲဆွဲစီးရုံခဲ့တာကြောင့်အမျိုးသမီးတွေကတော့သူ့ကိုမဲပေးဖို့စိတ်ဝင်စားနေကြပါတယ်တီရီလင်ဂါနိုင်ငံအလယ်ပိုင်းကအန်ဒရာဟပူရာခရိုင်မှာတော့မဲပေးဖို့အတွက်မဲယုံကိုသွားနေကြတဲ့မွတ်စလင်တွေစီးလာတဲ့ကားစင်းကိုဘသူမှမသိတဲ့လူတစုကပြစ်ခတ်ခဲ့တယ်ဆိုပြီးတော့ရဲတပ်ဖွဲ့ကပြောလိုက်ပြီးထိခိုက်ဒဏ်ရာရတာမရှိဘူးလို့မျက်မြင်သက်သေတွေကပြောပါတယ်ခင်ဗျာ
ပိုလီဗီးယားနိုင်ငံမှာသတင်းသုံးပတ်ကြာဆန္ဒပြပွဲတွေပေါ်ပေါက်နေတယ်လို့မနေ့တောက်ကြနေမှာတော့ကိုချန်ဘတ်မာဒေသမှာရဲတို့နဲ့ရုံရင်ဆန်ကဖြစ်တဲ့နေရာမှာသတင်းထောင်5ဦးသေဆုံးသွားပါတယ်။ဆယ်စုနှစ်အတွင်းအဆိုးအဝါဆုံးဖြစ်တဲ့ဒီဆန္ဒပြပွဲတွေကြောင့်ပိုလီဗီးယားသမ္မတအီဗိုမာရာလစ်ရာထူးကပါနှုတ်ထွက်သွားခဲ့တာပါ။ဒီဆန္ဒပြပွဲတွေအတွင်းနိုင်ငံရေးအသိုင်းအဝိုင်းကလူရရောအဆိုးရအဖွဲ့ဖက်ကပါသတင်းထောက်တွေကိုပြင်မှတ်ထားနှောက်ယှက်တာတွေပုတ်ကိုရေးတိုက်ခိုက်တာတွေနဲ့သတင်းတွေကိုစင်စားဖြတ်တာမျိုးတွေတိုးပြီးတော့လှုပ်ဆောင်လာပါတယ်။တချို့သတင်းစာတွေပုံနှိပ်ထုတ်ဝေတာတွေရပ်ပစ်ခဲ့ရတယ်လို့မျိုးရှိတယ်လို့တချို့အတန်းလွင့်ဌာနတွေကိုရန်နာခဲ့ရတဲ့အတွက်လူလူကြားသတင်းမားတွေနဲ့စေဝေစဘွားဖြစ်တာတွေပိုးပြီးတော့ဖြစ်လာစေပါတယ်။နိုင်ငံရေးအရာမတီးမငြိမ်ဖြစ်လာတာကြောင့်သတင်းထောက်တွေအပေါ်အကြမ်းဖက်တာမျိုးတွေဖြစ်လာစေတယ်လို့ပိုလီဗီးယားကအမျိုးသားသတင်းမီဒီယာအသင်းကပြောပါတယ်။နှစ်ပေါင်းအတော်ကြာအောင်သတင်းထောက်တွေကိုလူလူကအယုံကြည်ကိမဲ့နေတာလည်းဖြစ်ပါတယ်။ဒီနေ့အတွင်း La Paz El Alto Oro ကိုချန်ဘာဘာနဲ့ Santa Cruz မြို့ကသတင်းထောက်တွေကိုတက်ခိုက်တာ64ချိန်ထက်မနည်းရှိနေပြီးတော့တက်ခိုက်ခံရတဲ့သတင်းဌာနတွေကတော့12ခုထက်မနည်းရှိတယ်လို့လည်းအမျိုးသားသတင်းမီဒီယာအတင်းကပြောပါတယ်။
တော့ကြောင့်ဒီကကစားခဲ့တဲ့နိုင်ငံကဘောလုံးပွဲတွေမှာတော့အာဂျင်တီးနားကဘရာဇီးကိုနိုင်သွားပါတယ်။ထောင်အမေရိကတိုက်ကနံပါတ်ကြီး2သင်းဖြစ်တဲ့ဒီအာဂျင်တီးနားနဲ့ဒီဘရာဇီးအသင်းတို့မနေ့ကဆော်ဒီအာရေဗျနိုင်ငံမှာချစ်ကြီးခြေစမ်းပွဲကစားကြတာမှာအာဂျင်တီးနားကတကူးကူးမရှိနဲ့နိုင်သွားတာပါ။အာဂျင်တီးနားအတွက်တလုံးတည်းသောအနိုင်ကိုတော့ဘာစီလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကပယ်နယ်တီကနေသွင်းခဲ့တာပါ။ပထမပိုင်း14မိနစ်မှာအာဂျင်တီးနားပယ်နယ်တီရတာကိုမက်ဆီကန်တာမှာဘရာဇီးကိုသမားအယ်လစ်စန်ဘက်ကကာကွယ်နိုင်ခဲ့ပြီးမှပြန်ထွက်လာတဲ့ဘောလုံးကိုမက်ဆီကသွင်းယူခဲ့လို့အာဂျင်တီးနားအသင်းကိုရခဲ့တာဖြစ်ပါတယ်။အာဂျင်တီးနားဘက်ကပယ်နယ်တီမရခင်လေးမှာပဲဘရာဇီးဘက်ကပယ်နယ်တီအရင်ရခဲ့ပြီးမှမက်ဆီတိုက်စစ်မှုဂျေဇုစ်ကန်တာပြီးထွက်သွားခဲ့လို့ဘရာဇီးကိုမရခဲ့ပါဘူး။နောက်ပိုင်းမှာတော့နှစ်ဖက်စလုံးကိုမသွင်းနိုင်တဲ့အတွက်နောက်ဆုံးမှာအာဂျင်တီးနားကတကူးကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်။ယူရို2020အခြေစိုက်ပွဲတွေမှာတော့အီလီကဘော့စနီးယားကို3ဂိုးကိုမရှိ၊စပိန်ကမော်လ်တာကို9ဂိုးကိုမရှိ၊ဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိ၊ဒိန်းမတ်ကဂျီဘရော့လ်တာကို6ဂိုးကိုမရှိနဲ့နိုင်ပြီးတော့ဆွစ်ဇာလန်ကလည်းဂျော်ဂျီယာကိုတကူးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ခင်ဗျာ။
စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါရှင်။အခုချိန်ကစပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုစက်တိုက်နာစင်ကြရမှာဖြစ်ပါတယ်။ရသေးတော်မြို့နယ်ထဲမှာခြေချထားတဲ့အစိုးရစစ်တပ်တပ်ရင်း၃ခုကိုရခိုင်လက်နက်ကိုင် AA အဖွဲ့ကမနေ့ကပြစ်ခတ်မှုဟာသတိပေးယုံသားဖြစ်တယ်လို့ AA အဖွဲ့ရဲ့ပြောခွင့်ရခိုင်သူခကပြောပါတယ်။အဲဒီနောက်ပြန်လှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးအနားကကြေးရွာတွေကအရက်သားတွေထိခိုက်ဒဏ်ရာရခဲ့ကြတယ်ဆိုတဲ့အကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်မြောက်ပိုင်းရသေတောင်မြို့မှာရှေ့ရှာတဲ့မြမစစ်တပ်ဖွဲ့ကတပ်ရင်း၃ခုကိုမနေ့ကတောက်ကြနေညနေ 7:00 နာရီလောက်မှာအေဖွဲကလက်နက်ကြီးတွေနဲ့စတင်ပစ်ခတ်ခဲ့တာကြောင့်တနေ့4နာရီကြာပြန်လည်ပစ်ခတ်မှုဖြစ်ပေါ်ခဲ့ပါတယ်။မြမတပ်တွေဖက်ကမကြာခဏဆိုလိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက်အေတပ်ဖက်ကခုလိုတုံ့ပြန်သတိပေးရတာဖြစ်တယ်လို့အေပြောခွင့်ရခိုင်ဒုခကပြောပါတယ်
။ဒီမနေ့ကဒီနိုဝင်ဘာလ15ရက်ဒီညမှာဒီညစစ်တပ်ကြီးလောက်မှာပေါ့နော်ဒီကမာစစ်တပ်ကြီးရဲ့ရတေးတောင်ချိစိတ်ကြီးခမာ936 938 937အဲ့ဒီတိုင်းရင်ထံနဲ့ရှိသူကိုကျွန်တော်တို့သခိုင်းတက်တို့ဆက်ကနေပြီးတော့ဟိုတတိပိပစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်။ဆိုတော့ဘာကြောင့်ဟိုတတိပိပစ်ခတ်မှုတွေလုပ်ရတယ်လို့ဆိုလို့ရှိရင်ဒီဗမာစစ်တပ်ဟာဒီတိုင်းရင်ထံနဲ့ရှိသူကနေပြီးတော့မှလက်နက်ကြီးတွေနဲ့ဒါမစင်မချင်းရန်ကားပစ်ခတ်မှုတွေကိုနော်ဒီရဲ့ပိုင်းတွေမှာပို့ပြီးတော့လုပ်လာတဲ့အတွက်ကြောင့်လို့ကျွန်တော်တို့ဘက်ကလည်းဟိုတန်ပြန်တတိပိပစ်ခတ်မှုတွေကိုလှုပ်ဆောင်ခဲ့ရတာဖြစ်တယ်ကြာခေကကြဆုံမှုကတော့ဟိုအပြည့်အစုံတော့မတိရတော့ဘူးကြာဆိုတော့ကျွန်တော်တို့လည်းဟိုဆက်ပြီးတော့စုံစမ်းနေရှိပြီးရှိသေးတယ
်။အဲအဖက်ကပြစ်တာတိတ်မကြပါနဲ့စစ်တပ်ဖက်ကတော့မနေ့3နာရီလောက်ထိကြေးရွာနီနာတောင်တန်းတွေကိုပြစ်ခတ်နေတာဖြစ်တယ်လို့ခိုင်ဒုခကဆက်ပြောပါတယ်
။ဟိုအဲ့ဒီကျွန်တော်တို့ဘက်ကတတိပိတ်ပြစ်ခတ်တာကဟိုအရှင်ကဟိုတိတ်မကြဘူးကြာနော်ကျွန်တော်တို့တတိပိတ်ပြစ်ခတ်တယ်လို့ပြောလို့တာဆိုတော့ဗမာစစ်တပ်ဖက်ကရောသူတို့ဒီဟိုညဟိုကြကောနော်မနေ့မိုးလဲအာရုံ3နာရီလောက်ထိအောင်သူတို့ဒီသူတို့ရဲ့စခန်းတွေကနေပြီးတော့လက်နေကြီးတွေနဲ့ဒါဟိုအဲ့ဒီအနီးမှာတဝက်ကိုအကုန်လုံးရန်သားပြစ်ခတ်မှုတွေကိုတ냐လုံးလုပ်ခဲ့တယ်လို့ဆိုကျွန်တော်တို့သိရတယ်။ဆိုတော့ဒီကြေးရသားတွေထိခိုက်မှုအခြေအနေ အဲ့ဒီဥစ္စာတွေလည်းကျွန်တော်တို့ဟိုဆက်ပြီးတော့စဉ်းစားနေရုံရှိနေတယ်အခုလို့ပြခခံရတာမှန်ပေမယ့်အဲဖွေးကပြစ်လိုက်တဲ့လက်နက်ကြီးတွေဟာစစ်တပ်စခန်းတွေစီမထီပဲပဝန်းကျင်ကခြေရွာတွေကိုတော့ထီတယ်လို့မြန်မာတပ်ဖွဲ့ကပြန်ပြောပါတယ်အနောက်ပိုင်းတိုင်းစစ်ထောင်တွေချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကဟော
တက်ခါဝန်တိုက်ကမဟုတ်ပါဘူးအဲ့ဒီရတိတောင်ရဲ့ရတိတောင်
လိုက်တဲ့ဘုံကအဲ့ဒီတက်နေရာကိုမကြဘဲနဲ့အဲ့နာမှာဟုတ်လားဟိုရွာနေရွာရှိတယ်အဲ့နာမှာနော်ဟုတ်လားဟောနနောက်ကိုရှင်နဲ့နနောက်ကိုရှင်ရွာနေရွာဟောအဲ့နာမှာကြတော့နော်ရခိုင်တော့ဒီနား6ဦးတော့တန်ရတယ်ဆိုသိရ
ဘသူပြစ်တယ်ဆိုတာကိုသေချာမသိရပါမယ်နှစ်ဖက်ပြန်လိုင်းပြစ်ခတ်တာတို့ကြောင့်တိုက်ပွဲဖြစ်ပေါ်တဲ့အနီးပတ်ဝန်းကျင်ခြေရွာမှာအရသာထိခိုက်မှုတွေရှိသွားခဲ့ပါတယ်မတော်သူချေကျွာအောက်ရှောင်းယုံဥမုံများအေးကအခြေအနေကိုအခုလိုပြောပြပါဗျာ
။ကျွန်တော်တို့မတော်သူချေရောကမင်းကလေးကသူ့တန်ရာအခြေအနေလေးကတော့လက်မောင်းအခုလောက်ပဲခြံတော့တာခေတ်ခေတ်ကတော့ဆရာမခုလို့ပြောအဲ့ဒီစီကျတွေကိုခေတ်ကြီးကပုံစီတော့ကတက်တာတဲ့အနေထားကိုရောက်တော့ပြန်ထားလို့ဒီလိုအားမသိရပါဘူးမတော်တစားပြေးတော့ပါ
လက်ရှိရှင်မှာတော့တက်နေနေတဲ့ကြေးရွာတွေကဒေသခံတွေကတော့ကြောက်လိုက်ပြီးတခြားဘေးလွတ်ရာကြေးရွာတွေကိုထွက်ပြေးနေကြပါတယ်။ဒီပြစ်ခတ်မှုတွေမဖြစ်ပေါ်ခင်မနေ့ကနေ့လယ်ပိုင်းမှာလည်းရတိတော်မျိုးနေနဲ့မြောက်ဦးမျိုးနေတွေမှာတက်နေအဖွေကြတိုက်ပွဲတွေဖြစ်ပေါ်ခဲ့ပြီးကြောက်တော်မျိုးနေတရက်တပင်ကြေးရွာနဲ့တခြားအနီးနားရွာကဒေသခံတွေကိုတက်မတော်ဖက်ကဖန်စီစစ်ဆေးနေတာတွေလည်းရှိပါတယ်။အခုဆိုရင်ရခိုင်မြောက်ပိုင်းဒေသမှာတက်နေအကြားမှာတိုက်ပွဲတွေပြင်းထန်လာသလိုစစ်ပေးဆောင်ဥယေဟာလဲရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး REC ရဲ့စစ်တမ်းအရ9000နီးပါးရှိနေပြီးအရာသားတွေဆုံးသူထိခိုက်ဒဏ်ရာရသူတွေနဲ့နှစ်ဖက်ဖမ်းဆီးစစ်ဆေးခံနေရသူတွေလည်းအများအပြားရှိနေပါတယ
်ကိုတက်နိုင်ပြောပြသွားတာပါရှင်အခုချင်းပြည်နယ်ကစစ်ပေးဆောင်နေရာချထားရေးဘက်ကိုလည်းအလှည့်ပေးကြပါတယ်ပလောဝမြို့နယ်ကင်းသလင်းရွာသားတရာကျော်ကိုချင်းပြည်နယ်အစိုးရအစီအစဉ်နဲ့ထန်တလန်မြို့နယ်တိကီကျေးရွာကိုမနေ့ညပိုင်းမှာပြောင်းရွှေ့ပေးလိုက်ပါတယ်။အခုပြောင်းရွှေ့ပေးလိုက်တဲ့သူတွေဟာတိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့သူတွေဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်ကိုနိုင်ကိုရင်ကပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်ချင်းမြင့်နယ်ပလောင်ဝမြို့နယ်မိစာကျေးရွာမှာတိမ်းရှောင်နေကြရတဲ့ကင်းသလင်းကျေးရွာကစစ်ဘေးရှောင်ပြည်သူတရာကျော်ဟာမနေ့ညမှာထန်တလန်မြို့နယ်တိကီရွာကိုရောက်ရှိလာပြီးချင်းပြည်နယ်အစိုးရကနေနေရာချထားပေးပြီးလို့ချင်းမြင့်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ
်။ဟုတ်ကဲ့မနေ့ညတိကီရွာဖြစ်ပါတယ်။တိကီရွာမှာဒီလိုမျိုးကိုအင်းအလုံးနဲ့တောက်ထားတဲ့ခြံချပေးပါတယ်။စကူမီတာခုပေါ့နော်။လူကြီးတရာကျော်တဲ့အဲမနေ့ကတော့အစိုးရဖက်ကတော့သိပြီ။
မနေ့ကထန်တလန်မြို့ကိုစစ်ရှောင်ဖွဲ့တွေရောက်ရှိနေချိန်မှာချင်းမြင့်နယ်စိုးရဖွဲ့ဝန်ကြီးချုပ်ဦးစလိုင်းလျံလွယ်လှတ်တော်ဥက္ကဋ္ဌဦးစိုးဖွဲ့ပြည်နယ်စိုးရဖွဲ့ဝန်ကြီးတွေကနေတွားရောက်တွေ့ဆုံထောက်ပံ့မှုတွေပြုလုပ်ခဲ့တယ်လို့လူမှုရေးဝန်ကြီးပေါင်လုံးမင်းထံကပြောပါတယ်။လက်ရှိစစ်ရှောင်တရာကျော်ကိုထန်တလန်မြို့နယ်ကနိုင်ငံတော်ဒုတိယသမ္မတဦးဟင်းဒရီပန်ထီယူရစာတိတိကီယွာအိမ်ရမှာနေရာချထားပေးတာဖြစ်ပြီးစစ်ဆောင်တွေရေရှည်လောက်ကန်စားတော့ရေးအတွက်ကုန်းမြစ်လေယာတွေပေါ်ထုတ်ပေးထားတယ်လို့ဝန်ကြီးပေါင်လုံးမင်းနံကဆက်ပြောပါတယ်
။ဒီနယ်ထူထောင်မှုအတွက်တော့သူတို့မှာတော့ကုန်းမြစ်လေယာနဲ့အကသုံးရံကျော်ပေါက်ထားတာရှိတယ်။အလောက်ကန်တော့စိုက်ကြည့်ပါရင်လုံးလုံးရတယ်
ချင်းမြင့်နယ်ပလောင်ဝမြို့နယ်ထဲမှာရခိုင်လက်နက်ကင်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်စစ်ဆောင်နေရတဲ့ဥယျာဉ်3000နဲ့ထက်မှရှိနေတယ်လို့ချင်းမြင့်နယ်ဆိုရတာဝန်ရှိသူတွေကပြောပါတယ်။ချင်းမြင့်နယ်တွင်တရက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားတာမရှိပေမဲ့အိန္ဒိယမြန်မာနယ်စပ်မှာခြေပြုတ်နေတဲ့ဇုံမီတော်လန်ရေးတပ်မတော် ZRA နဲ့မြန်မာစစ်တပ်တို့ကြားတွန်းဆန်မြို့နယ်တွင်စင်ကီယာဆန်တောင်ကြားမှာမနေ့ကတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ဇုံမီတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူဘူမှုပူဆိုထံကပြောပါတယ်
ကျွန်တော်တို့ကနေနေလုံးချုံကြီးအနေနဲ့ရှစ်ချောင်းထွက်ရင်းနဲ့လေမတော်တဆလမ်းကွေမှာတွေ့လို့တပ်မတော်ဗိဒအရင်ပစ်တာနဲ့ရဲဘော်တွေကပစ်လိုက်တာပေါ့သူတို့ပြီးတဲ့အခါကျတော့မိမိကိုယ်ကိုကာကွယ်ရင်းနဲ့ပြစ်လိုက်တာအချိန်ကတော့ပြည်တင်ကနေမြမတက်မတော်ပဲကဟိုကာ3-4လောက်နဲ့တို့ညောင်နေတယ်ပဲဦးတည်ပြီးတော့လာတယ်လို့တော့ကျွန်တော်တို့ဖိုင်လုံးနဲ့တရင်ရတော့ကြားရတာပေါ့ဒီနော်မတော်တဆဖြစ်တဲ့အခါကျတော့အချိန်ကတော့ထူးထူးခြားခြားဖြစ်နေတော့မထင်ဘူးပေါ့နော်
ဆိုမီတော်လိုင်းရေးတက်မတော်ဆက်အာရီဟာ1963ခုနှစ်လောက်မှာစတင်တည်ထောင်ခဲ့ပြီးတော့အိန္ဒိယမြန်မာနယ်စပ်မှာအခြေပြုနေထိုင်တာဖြစ်ပြီးမြန်မာအစိုးရတပ်နဲ့တိုက်ပွဲဖြစ်တာဒါပရမအဆုံးချိန်လို့သုံးဆန်တည်ရခံဒုက္ခဆိုပါတယ်နှစ်ပိုင်းရှိတယ်သူတို့ကဘုကကဖွင့်ရစီတကဖွင့်ရစီဘုရောက်ဆောင်တွေကတော့အင်းနယ်စပ်မှာနေကြတာပေါ့သူအောက်စီကြတော့ဒီဘက်ဗမာပြည်ကနေကြတာဒါစခန်းကြီးရောအခိ
ို့ဒေသခံတွေကပြောပါတယ်။မနေ့ကတွန်းဆန်မြို့နယ်ဘက်မှာဖြစ်ပေါ်တဲ့တိုက်ပွဲအခြေအနေကိုသိရှိဖို့တမတော်သတင်းမှပြန်ကြားရေးဖွဲ့တာဝန်ရှိသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။တွန်းဆန်မြို့နယ်ဆက်မှာမြန်မာတမတော်ပါဝင်ဇူမီတော်လိုင်းရေးတမတော်အရှိပိုင်းတိုင်းနဲ့မဏိပူကတဲတပ်ဖွဲ့တို့အခြေပြုနေကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအကျွဲ့ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကဒီသတင်းပတ်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနှိမ့်လာနေပါပြီလားနိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ်လိုအကျိုးဆက်တွေကြုံရနိုင်ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932321555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ည9နာရီခွဲမှာစတင်တော့မယ့်တိုက်ရိုက်လေးလိုက်ဆွေးနွေးခန်းမှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုကြံနေတဲ့နောက်ထပ်သတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံရဲ့အနောက်ဘက်ရခိုင်ပြည်နယ်ဟာတယံဇာတပေါ်ကျွဲသွားသလိုဒေသရင်းမှာလည်းမဟာဗျူဟာအရအရေးပါတဲ့ဒေသတစ်ခုဖြစ်ပါတယ်။ဒီနေရာကိုရင်းနှီးစိတ်ကမ်းနဲ့အထူးစီးပွားရေးဆောင်ဖြစ်ပြောင်းလဲဖို့တရုတ်ကလုတ်ပိုင်ခွင့်ရသွားတာမို့ဒီဒေသဟာစီးပွားရေးအကျိုးရှာသူတွေနဲ့ဒီစီကားလာနိုင်ပေမဲ့ဒေသခံတွေကတော့သူတို့ရဲ့မိယိုးဖလာအလုပ်တွေကိုတောင်းတားမြစ်တာခံနေရတာကြောင့်စိုးရိမ်မှုတွေတိုးလာနေပါတယ်။ AFP သတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါက်ခင်မြို့သက်ကပြောပြမှာပါရှင်
။တရုတ်အတွက်အိန္ဒိယသမုဒ္ဒရာရေလန်းထွက်ပေါက်တစ်ခုရသွားစေတဲ့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဆောင်တိဆောက်ဖို့အတွက်အဲ့ဒီနေရာမှာအရင်ကစိမ့်စိမ့်လန်းလန်းရှိခဲ့တဲ့လေခွင်းတွေရောကျွန်းသစ်တွေပေါ်တဲ့တစ်တောတွေပါဇရေခဲ့ရပါတယ်။တည်ငြိမ်မှုမရှိတဲ့ရခိုင်ပြည်နယ်မှာ2019နောက်ပိုင်းရိုဟင်ဂျာပြဿနာကြုံလာရပြီးဥပဒေကန့်သတ်မှုအသစ်တွေထုတ်ပြန်ထားချိန်မှာပဲမြန်မာအစိုးရကရခိုင်ပြည်နယ်ရင်းလာပြီးရင်းနှီးမြှုပ်နှံကြဖို့ကမ္ဘာတလွှားကိုပါဖိတ်ခေါ်လိုက်တာကြောင့်မီယိုဖလာလောက်ကန်စားတောင်းနေတဲ့ဒေတာခံတွေအတွက်စိုးရိမ်မှုတွေပိုးလာစေပါတယ်။ပြည်နယ်တိုးတက်ဖို့ကတိပေးတဲ့အစိုးရကတရုတ်သင်းမော်တွေလွတ်လွတ်လပ်လပ်သွားလာနိုင်အောင်ဒေတာခံတွေရဲ့ငားဖမ်းမှုကိုပါပိတ်ပင်လာတာကြောင့်အသက်28နှစ်ရှိပြီဖြစ်တဲ့ကိုအောင်ကြီးလိုတငါးတွေတွေအတွက်တော့မိသားစုဝိုင်းရင်အတွက်တောင်မလွယ်ကူပဲဖြစ်လာတာပါ
။သူတို့ဖိုင်လို့ဟန်ကကျွန်တော်ငုံမကကွက်ခံရပါလေဖလာစိုက်သွားချဖိုင်လို့ဟန်လို့ရဖိုင်ဖို့တော့ကို
သူတို့ဖက်ရင်တော့ငါတို့ကအသက်ခံရမယ်စစ်သားတွေဖက်ရင်ဖန်တာကမိသားစုလိုက်ကြရင်အဆင်မပြေလို့ဖက်ရင်လေဖန်အသက်ပဲခံမယ်ထော်မပြေဘူ
းရခိုင်မြောက်ပိုင်းမှာရွှေကြပြဿနာနဲ့ရှုပ်ထွေးနေပေမဲ့ရခိုင်အလဲပိုင်းကတော့ငကိုတိုင်းပဲအေးချမ်းနေတာပါဒီနေရာကိုလာပြီးရင်းနှီးမြှုပ်နှံမှုလက်တော်နေတဲ့နိုင်ငံအများပြားရှိပေမဲ့တရုတ်နဲ့ဒေတာရင်းလုပ်ငန်းရှင်ကြီးတွေတော့မပါပါဘူးအခုချိန်မှာရခိုင်ကမ်းလွန်ရေနံတွင်းတွေကရတဲ့တန်းနဲ့ချီတဲ့ရေနံစိမ်းစီတွေကူဘာမီတာဘီလီယံနဲ့ချီတဲ့သဘောဝဒဏ်ငွေတွေကိုမြန်မာနိုင်ငံအလဲပိုင်းကိုဖြတ်ပြီးတရုတ်တောင်ပိုင်းကိုပို့ပေးနေပါပြီ။ရခိုင်မှာချစ်ကုတ်ပို့ပြီးယူနိုင်မှုလုပ်နေတဲ့တရုတ်ကအထည်ချုပ်စစ်ရုံနဲ့စားသောက်ကုန်စစ်ရုံတွေပါတဲ့အထူးစီးပွားရေးဇုန်နဲ့အတူရင်းနှက်စိတ်ကမ်းအတွက်ပြီးခဲ့တဲ့နိုဗ ెంబ ာလထဲမှာပဲသဘောတူညီချက်ရခဲ့တာပါ။တရုတ်ရဲ့ကမ္ဘာလန်းစီမံကိန်းထဲမှာပါတဲ့ကြောက်ဖြူရင်းနှက်စိတ်ကမ်းအတွက်ကုန်ကျစရိတ်ကိုဒေါ်လာ9ဘီလီယံကျော်ကနေ10ဘီလီယံကျော်အထိလျှော့ချဖို့မြန်မာဘက်ကစူးစမ်းနိုင်ပေမဲ့တရုတ်ကအစုရှယ်ယာအများဆုံးဖြစ်တဲ့40ရာနှုန်းပိုင်ဆိုင်ဈေးဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံခြားကျွေးမီဖြစ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးကော်မတီကတော့ဒီစီမံကိန်းကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ပြောသလိုဒေတာကန်တွေအတွက်အလောက်ကင်4သိန်းလောက်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့ လေသမားကြီးဦးစောမောင်လူကတော့စစ်တပ်နဲ့ခရိုနီတွေအမျက်ရသွားတဲ့ဒီစီမံကိန်းအတွက်အသိန်းခံရတဲ့မြေဧက4000ကျော်မှသူ့မြေပါပါသွားတယ်လို့ပြောပါတယ်
။ဟိုလာဒီနေပြီလေကကျွန်တော်သရသမီးပါဆိုမင်းဖတ်ပါထွက်လီဆိုလို့ကကျွန်တော်အစမထွက်လီရပါဘူး
။သူတို့ကိုအတူနဲ့ပြီးရင်တာနေသမီးနဲ့ထွက်သွားမယ်ဆိုလေကျွန်တော်တို့ကဘေကိုတွားရမှာလဲအဲ့ဒါကိုဆိုရင်လေ
ရင်းနှံပိုင်လိုင်းတိဆောက်ဖို့မြေသိမ်းခံရသူဒေါ်နုအေးတာကလည်းမြေသိမ်းသွားပေမဲ့ရော်ကြီးမရဘူးလို့ပြောပါတယ်
။မမပြီးတဲ့သူတို့ဆေးကောင်းငွေတပြားနပြားနဲ့ဘာတို့ပြမငွေလို့မှာသုံးစလို့ကမလာပါဘူး
။သူတို့ပေးတဲ့ငွေတပြားနပြားနဲ့ဘယ်လိုလုပ်မလဲ။သုံးစလို့လည်းမရဘူး
။ဒေသခံတက်ကြွလှုပ်ရှားသူကိုစိုးလွင်ကတော့ဒီစီမံကိန်းတွေမလိုအပ်ပဲကုဒေသတယံစာတကရတဲ့ငွေနဲ့ကုပြည်နယ်ဖွံ့ဖြိုးအောင်ကိုယ်တိုင်လုပ်နိုင်တယ်လို့ဆိုပါတယ်
။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလိုဟင်းလိုဟင်းကျန်တော့အခက်ခဲဟင်းနဲ့ဟိုကမသေးချာမရေရာတဲ့စက်ယုံကြီးတီကိုတိဆောက်ပြီးလုံနေဖို့မလိုပါလက်ဟင်းကျွန်တော်တို့ပြည်နယ်ကထွက်တဲ့တယံဇာတာကိုရောင်းလို့ရတဲ့ငွေကြေးနဲ့ရခိုင်ပြည်ကိုတိဆောက်လို့ရပါတယ
်မြန်မာအာဏာပိုင်တွေလူခွင့်ချိုးပေါက်တယ်ဆိုရဲဆွဆွဲမှုတွေနဲ့ရင်ဆိုင်နေရပေမဲ့တယံဇာတာပေါ်ကျတဲ့မြန်မာမှာတရုတ်နဲ့အပြန်စီးပွားရေးအချို့မြတ်ရဖို့လုံနေသူတွေကတော့စင်ကာပူဂျပန်နဲ့ထိုင်းတို့ဖြစ်ပါတယ်အတိုင်းမင်ကန်ပုဂ္ဂိုလ်ကလည်းမြန်မာနဲ့လက်တွဲလှုပ်ဆောင်ကြဖို့မကြသေးခင်ကပဲဂျပန်ရောက်ချိန်မှာပန်ကြားခဲ့တာပါဒါပေမဲ့ဒေသခံတွေမချေနဲ့ရင်နိုင်ငံတွင်းစီမံကိန်းတွေကိုရပ်ပြတ်နိုင်တယ်ဆိုတော့ကိုတော့တရုတ်ရဲ့မြေဆုံရေကာတာစီမံကိန်းကတက်တာပြနေပါတယ
်ဒေါက်ခင်မြို့သက်ပြပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်ကို VO ရဲ့အင်တာနက်စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့သတင်းပတ်စင်ကန္တာအသစ်ဖြစ်တဲ့ဒုတန်အစီအစဉ်နဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါရှင်လိုင်းဒိုမီတာ100လိုင်းလက်မီတာ190 kHz 1595လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုစနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ရဲ့လွှတ်တော်ဂျာနာပွဲမှာရှာထူးကဖြုတ်ချခံခဲ့ရတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးမရီယိုဗာနိုဗစ်ထွက်ဆိုနေချိန်မှာပဲသမ္မတထရမ့်ကတွစ်တာကနေဝေဖန်တက်ခိုက်ခဲ့ပါတယ်မရင်းတော့ခဲ့တဲ့ပြနေရတဲ့အခြေအနေဆိုးသလိုပဲသူအလုဆောက်လုပ်ခဲ့တဲ့ဆိုမာလီယာမှာဘာဖြစ်သွားခဲ့တယ်လဲကြည်ပါဆိုပြီးတော့သမ္မတထရမ့်မှာရေးတာပါအဲဒီနောက်ယူကရိန်းသမ္မတဇယ်လန်စကီနဲ့ဒုတိယအကြိမ်ဖုန်းပြောချိန်မှာယူကရိန်းသမ္မတကတပ်အမတ်ကြီးယိုဗာနိုဗစ်နဲ့ပတ်သက်ပြီးတော့မနစ်မြိုတဲ့သဘောသူ့ကိုပြောခဲ့တယ်ဆိုပြီးသမ္မတထရမ့်မှာတွစ်တာမှာရေးခဲ့တာပါဒါပေမဲ့အဲ့ဒီအချက်ကမမှန်ပါဘူးအစ္စရေးနဲ့ပါလက်စတိုင်းစစ်သွေးကြွအဖွဲ့အစ္စလာမစ်ဂျီဟတ်တို့ဂျာရာဘရင်းနေကအပြစ်ခတ်ရဆဲထားပေမဲ့လည်းဂါဇာမှာရှိတဲ့ဟာမတ်စစ်သွေးကြွအဖွဲ့ကိုလေကြောင်းကနေတီးကနေတိုက်ခဲ့ခဲ့တယ်လို့အစ္စရေးကပြောပါတယ်။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးနဲ့မြစ်ထဲကိုဒုံးကျည်20နဲ့တိုက်ခတ်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကညတွင်ချင်းပဲလေကြောင်းကနေတိုက်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးစတက်ကပြောပါတယ်။ဟာမတ်စ်ဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေကတော့သူတို့ရဲ့ဒုံးလက်နက်ရန်ကာကွယ်ရေးစနစ်နဲ့ဟန်တာလိုက်နိုင်တယ်လို့အစ္စရေးကပြောပါတယ်။အမေရိကန်ပြည်ထောင်စုကချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကြောင့်စီးပွားရေးယိုယွင်းလာနေတဲ့အီရန်နိုင်ငံမှာလောင်စာစီစဲနှုံးတွေကိုရုတ်တရက်တိုးမြင့်လိုက်တဲ့အပေါ်စိတ်ဆိုးသောတာထွက်နေကြတဲ့အီရန်ပြည်သူတွေမြို့ငါးမြို့မှာလမ်းမောထွက်ဆန္ဒပြခဲ့ကြပါတယ်။အင်တာနက်အွန်လိုင်းကနေကလည်းပြစ်တင်ပြောဆိုတာတွေထွက်ပေါ်လာပါတယ်။အစိုးရပိုင်းရေနံကုမ္ပဏီကကြိုတင်အသိမပေးဘဲနဲ့လောင်စာစီစဲနှုံးတွေကိုမနေ့တောက်ကြနေမနေ့အစောပိုင်းမှာပဲ90ရာခိုင်နှုန်းအထိရုတ်တရက်တိုးမြင့်လိုက်တာပါ။အစိုးရကထောက်ပံ့ပေးနေတဲ့လောင်စာစီစဲနှုံးကို1လီတာ8စင်ကနေ73စင်အထိတိုးပြီးတော့တက်မှတ်လိုက်တာဖြစ်ပါတယ်။ခွဲတန်းကြရောင်းချပေးမယ့်အစီအစဉ်တဲ့အရကိုပိုင်းကားတစ်စင်အတွက်စီနှုံးတဲ့နဲ့တလကိုလီတာ60ဝယ်ယူခွင့်ရကြမှာလည်းဖြစ်ပါတယ်
။နိုဝင်ဘာလ16ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.